ဒါကြောင့်ပြောမှာကြောင်းထိုင်တဲ့ခရီးယဟန်မှာဖုန်းတော်ကြီးချားစ်တို့ကမြမသူမြမသားတွေကိုအမျိုးသားပြန်လည်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးစေတမန်တွေဖြစ်လာကြဖို့မေတ္တာရက်ခံတောင်းဆိုလိုက်ပါတယ်။ငြိမ်းချမ်းရေးဟာဖြစ်နိုင်တဲ့အရာပါ။ငြိမ်းချမ်းရေးသာတခုလဲတော့နိလန့်ပါလို့လည်းဖုန်းတော်ကြီးကဆိုပါတယ်။ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်ငြိမ်ရေးနေမင်းကြီးကျွန်တို့မြေပေါ်ထွန်းလင်းတောက်ပစီပါစို့လို့ဆိုပြီးဖုန်းတော်ကြီးချားစ်ဘိုကသူ့ရဲ့2019ခုနှစ်ခရစ်စမတ်တဝန်လာမှာအခုလိုမွှတ်ကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကခရစ်တော်ပေါ်စဉ်ကာလဂျူးလူမျိုးတို့ဂျုံခဲ့ရတယ်လို့နာတာရှိစစ်ပွဲတွေ၊ညပြလုံးနဲ့လေရဆွန့်ခွာကြရသူတွေ၊လူငယ်လူရွယ်တွေမလုံမချုံတဲ့တခြားမျိုးသားကိုရှေ့ပြောင်းနေတိုင်းရတာတွေ၊ဥရယာတိပြောင်းလဲမှုတွေနဲ့တိုင်းသားလူမျိုးကွဲတွေအကြာရင်ကြားစေဖို့လိုအပ်နေရတယ်ဆိုတဲ့စိတ်ခေါ်မှုတွေနဲ့အတူတမန်ရဲ့လမ်းစုံလမ်းကွာကိုရောက်ရှိနေကြောင်းလည်းဖုန်းတော်ကြီးဘိုကဆိုပါတယ်။မြန်မာနိုင်ငံကလူမျိုးစုပေါင်းစုံကျော်ဝမှုတဘာဝအတည်ငြိမ်တဲ့ပြည်သူကုန်လုံးရဲ့ဘာသာရေးယုံကြည်မှုတွေနဲ့အတူဖျားသခင်ရဲ့ကောင်းချီးပေးမှုကိုခံယူရရှိတာဖြစ်တယ်လို့လည်းသူရဲ့ခရစ်စမတ်တဝန်လာမှာရေးသားထားပါတယ်။ဒီချိန်ထဲမှာပဲနိုင်ငံတကာအတိုက်အဝန်းကလည်းမြန်မာနိုင်ငံကိုပြစ်တင်ပြောဆိုနေတဲ့အစားဒီမိုကရေစီရှင်တိုင်းတူပန်းလှုပ်ရှားမှုကိုနားလည်မှုပေးကြဖို့လည်းအာရှဂိုင်းကိုဖုံးတော်ကြီးများဖော်ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်သူဖုံးတော်ကြီးပေါ်ကတိုက်တွန်းလိုက်ပါတယ်။တဝန်လာရဲ့ညီကုန်းချုပ်မှာတော့ဖုံးတော်ကြီးကနိုင်ငံတကာအတိုက်အဝန်းအနေနဲ့မြန်မာပြည်မြန်မာသားတွေအပေါ်နဲ့မြန်မာတို့ရဲ့အိမ်မက်တွေနဲ့ခံစားချက်မျိုးတွေပေါ်နားလည်ပေးကြပါလို့တိုက်တွန်းထားပြီးမြန်မာနိုင်ငံကနိုင်ငံတကာရဲ့စာနာနားလည်မှုနဲ့အကြံဉာဏ်တွေသာလိုအပ်နေတာဖြစ်ပြီးပြည်တည်ဆုချက်မှုတွေကိုတော့မလိုအပ်ပါလို့လည်းမှတ်ကြားထားပါတယ်ခင်ဗျာ။